ကိုရီးယားနိုင်ငံကွမ်မြောင်မြို့တော်ဝင်ဦးဆောင်တဲ့မြို့သူမြို့သားတွေနဲ့ကျောင်းသားတွေဟာမြန်မာဒီမိုကရေစီရေးထောက်ခံအားပေးတဲ့အနေနဲ့ကိုရီးယားရောက်မြန်မာရေးလှုပ်ရှားသူတွေကိုဖိတ်ခေါ်ပြီးမြန်မာဒေါ်လာရေးရန်ပုံငွေလှူဒါန်းခဲ့ကြောင်းပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါဒီနေ့ဧပြီလ3ရက်နေ့မှာကွမ်မြောင်မြို့တော်ဝင်ဖတ်စုံဝမ်ကကိုရီးယားဝမ်ငွေ30ကိုမြန်မာအရေးတက်ကြွလှုပ်ရှားသူတွေစီကိုအလှမေးထည့်ဝင်ခဲ့တာပါသတင်းစာရှင်းလင်းပွဲလဲပါတဲ့ဒီခန်းကမှမြို့တော်ဝင်ကသူတို့အနေနဲ့မြန်မာပြည်သူတွေနဲ့တသားတည်းရှိနေကြောင်းပြသတဲ့အနေနဲ့အခုလိုလှူဒါန်းတာဖြစ်တဲ့လို့ပြောခဲ့တဲ့အကြောင်းဒီခန်းကကိုတက်ရောက်ခဲ့သူကိုရီးယားနိုင်ငံရောက်မြန်မာအရေးဥဆောင်လှုပ်ရှားနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတကာစီယုံရေးကော်မတီကိုရီးယားရဲ့ဥက္ကဋ္ဌဦးရနိုင်ထွန်းကအခုလိုပြောပါတယ်
ဒီလိုဒီလိုကွန်မြောင်မျိုးစုံလူမျိုးတော်သားတွေကနေပြီးတော့မြန်မာနိုင်ငံမှာဆရာတာတင်းနေကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဒီမိုကရေစီရဲ့လုံခြုံရေးအနေကြားရဲ့မြန်မာနိုင်ငံလူငယ်သားတွေကျွန်တော်တို့ကိုလူတက်နေတယ်လို့လူထူတန်းနေတယ်လူသားနဲ့အကြောင်းရင်းကိုလည်းဒီလိုနေတာခံစားရတဲ့ခုနဲ့တော့ပြီးတော့ဒီလိုဖြစ်ပါစေလို့ကျွန်တော်တို့လမ်းကြောင်းကြပါလေ။ခံကြောင်းကြတဲ့ဒီကိစ္စကျွန်တော်တို့ကိုတရားစီရင်ဆောင်မှချိန်မင်းဆက်နိုင်ဒီကိစ္စကဒီလိုအပြင်ခံစားနေချင်းမှပြီးတော့ကျွန်တော်တို့ရဲ့ကိစ္စုံနဲ့ကျွန်တော်တို့အာဘိစရာကြီးပြောရင်ကိုရနေရတယ်ဒီကဆက်ဆံရှင်တောင်းပါနေခဲ့ဘူးလေဆက်ဆံရှင်ကိုဇန်နဝါရီတုန်းကရဘူးလေအပြေပြောနေတဲ့ဖြစ်ခဲ့ရင်ဒီချိကတရားကတက်နေတဲ့ဦးရဲ့ခံစားရရင်အားစီနှိမ့်ဆက်ပြီးဆိုရတယ်မပြောပါလောက်သူတို့ကပြစ်ထုတ်ကြရတယ်ပြောမှသူတို့ကြည်ရှင်နဲ့အသေးလေးနဲ့ချက်ချူချက်မြတ်သူကိုကျစားစိတ်ရှိပါရဲ့ဆိုတဲ့အကြောင်းသူပြောပြီးတော့ကျွန်တော်စီကိုကြောင်တော်လိုက်ပြေရောင်းနေသူတို့တက်ခဲ့တဲ့ခံစားနေလို့ဖြစ်ပါရဲ့ခင်ဗျာ
ပြည်ရဲ့လာတဲ့ကပဲကိုရီးယားလွှတ်တော်အမတ်18ဦးဟာပြည်ထောင်စုလွှတ်တော်ကိုစားပြုဦးဆောင်တဦးဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဖုန်းကတဆင့်စကားပြောဆိုခဲ့တာတောင်ကိုရီးယားဝန်ကြီးချုပ်ကမြန်မာအသံမတ်ကိုခေါ်ယူသတိပေးတာရဲ့နောက်မှာဒါဟာတတိယမြောက်ကိုရီးယားနိုင်ငံရဲ့အတိုင်းဝိုင်းကဩဇာတိတ်တမရှိသူတဦးမြန်မာဒီမိုကရေစီအရေးနဲ့အကြမ်းမဖက်အာဏာဖီဆန်ရေးပေါ်မှာအလေးထားကြောင်းပြသလာတာဖြစ်ပါတယ်ဒါအပြင်မြန်မာပြည်မှာဖွင့်ထားတဲ့ကိုရီးယားဘဏ်တွေအနေနဲ့ရှင်းဟန်ဘဏ်ကဌာနေမြန်မာဝန်ထမ်းမဆုစုကြည်သိမ်းဆုပ်မှုနဲ့ပတ်သက်လို့လည်းမြန်မာပြည်ကလာတဲ့သတင်းတွေကိုတောင်ကိုရီးယားသတင်းတွေမှာချက်ချင်းရေးသားထုတ်လွှင့်ခဲ့ကြတယ်လို့လည်းသူကပြောပါတယ
်။ကိုရီးယားနိုင်ငံကနေပြီးတော့ပိုင်တဲ့ကုမ္ပဏီဖြစ်တဲ့အတွက်ကြောင့်မလို့အစီအစဉ်တွေပါသူအစီအစဉ်တွေတွေချုပ်နေဆင်းရမယ်ခဲ့မဆင်းမှုဆိုလို့ရှိရင်လာတာမပြေးလာလို့လောကလူကနေချုပ်ချုပ်မာလို့ပေါ့သဘောမျိုးရှိတော့စာထဲမှာအရေးကြီးရှိကြတဲ့အတွက်ကြောင့်မလို့ကဲအခုလိုကျိုးစိုးကနေကြာရှိတဲ့အခါမှာသူ့ကိုကြည့်ဝါတယ်ဖြူဝဲသူတက်တဲ့စုံဝါရှိတယ်ပေါ့ဗျာအဲ့တော့ပြန်ပြီးတော့ကျွန်တော်တို့ဘဘကနေတွေးပြီးတော့တထူချကြည့်မယ်ဆိုလို့ရှိရင်တော့ဒီကတောင်ဝင်ရှိတဲ့သူကရှမ်းတန်ခုံဝီကရရှိကြတဲ့ပုံကိုတွားပြီးတော့ပူတည်တာပေါ့ဗျာ
အခုလိုနိုင်ငံရေးအတိုင်းဝိုင်းကသာမကကိုရီးယားနိုင်ငံသားတွေဟာမြန်မာနိုင်ငံကအကြမ်းမဖက်အာဏာဖီဆန်မှုကိုထောက်ခံကြတဲ့အကြောင်းကိုလည်းသူကအခုလိုပြောပါတယ်
အဲ့တော့လေကလေးလေးတို့ရှိနေသူတို့ကိုယ်တိုင်သူတို့ဇကြီးနဲ့မြန်မာဘာသာကိုသူကြောင့်ရေးပြီးတော့မြန်မာအတင်းသားပါမြန်မာကျွန်တော်တို့အတူစကားရှိပါသည်အဲ့လိုမျိုးစာတန်းတွေရေးပြီးတော့ကလေးတွေရောဘာနိုင်ငံကိုအားပေးနေတာလည်းရှိတယ်။နောက်ပြီးတော့ပညာရှင်အသွာဘက်ကလူတွေကလည်းကျွန်တော်တို့မြန်မာဒီမိုကရေစီတို့ကိုအားပေးတာရှိတယ်။နောက်နိုင်ငံရေးတိုင်ဝမ်ဝိုင်းအစစ်အစစ်ကလည်းကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီကိုအားပေးတာရှိပါတယ်။တော့ဝင်တန်းနဲ့အဆင့်မျိုးမျိုးရလေကျွန်တော်ဒီမှာညကြီးကိုအပိလို့ရှိလို့ဖရက်ကိုရီးယားမဟာရာဖုန်းတော်ကြီးတွေအပါအဝင်ကိုရီးယားဖက်ရှာဖုန်းတော်ကြီးတွေအစုံအောင်ဗျာဒါကျွန်တော်ဒီမှာဒီမူစီကြီးကိုတက်ကြွသွားရင်အပိနေတော့ကျွန်တော်ပြရှိရပါတယ်ခင်ဗျာ
တန်ကိုရီးယားနိုင်ငံဟာမြမအရေးကိုထောက်ခံရမှာနိုင်ငံရေးအတိုင်းဝိုင်းကဩဇာတိတ်ကမကြီးမားသူတွေသာမကအမှုပညာရှင်တွေပါဝင်ဘာသာစုံအတိုင်းဝိုင်းပါမကြမ်းအလှဆောင်ကပါဝင်နေတာဖြစ်ကြောင်းလဲကိုရန်နိုင်ထွန်းကပြောပြခဲ့တာပါရှင်